ကာကွယ်ရေးဝန်ကြီးဌာနရဲ့ကြီးလေအမြောက်နဲ့တန်ကြပ်တက်ပူပေါင်းဆစ်စင်ရေးစစ်ရေးလက်ကျင့်မှုတရက်ကိုမြန်မာနိုင်ငံအလဲပိုင်းမှာဖေဖော်ဝါရီလ15ရက်နေ့ကကျင်းပခဲ့တယ်လို့သမ္မတပြောခွင့်ရကပြောပါရယ်အခုလိုမျိုးစစ်ရေးလက်ကျင့်မှုနဲ့ပတ်သက်ပြီးပြည်သူကိုပေးတည်တာဟာစစ်အစိုးရလက်ထံနောက်ပိုင်းမှာပထမဦးဆုံးအကြိမ်ဖြစ်တယ်လို့လည်းဆိုပါရယ်လက်နက်ကိုင်တွေနဲ့အပီးတိုင်ငြင်းငြင်းရေးမရသေးတဲ့အချိန်မှာအခုလိုစစ်ရေးလက်ကျင့်မှုတွေလူသိရှင်ကြားလုပ်ပြတာဟာတိုင်းရင်းသားတွေအတွက်စိုးရိမ်စရာလို့ယူဆနိုင်တဲ့သဘောမျိုးဖြစ်တယ်လို့လည်းမြန်မာရေးလေလာအကဲဖြတ်တွေကပြောကြပါရယ်အပြည့်အစုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးပါအောင်ရှင
်စစ်ရေးလက်ကျင့်မှုလွတ်ဆောင်ခဲ့တဲ့နေရာကတော့မြန်မာနိုင်ငံအလဲပိုင်းတနေရာမှာလုပ်ခဲ့တာဖြစ်ပြီးတော့စီးရေးလေ့ကျင့်တဲ့အဓိကရည်ရွယ်ချက်ကတော့ပြည်ပရန်ကကာကွယ်ဖို့နဲ့မြန်မာစစ်တပ်ကိုနိုင်ငံတကာအစ်စ်မီစစ်တပ်ဖြစ်အောင်လေ့ကျင့်တဲ့သဘောဖြစ်တယ်လို့တမရရဲ့ပြောခွင့်ရှိသူလည်းဖြစ်ပြည်ချားရေးဒုဝန်ကြီးလည်းဖြစ်တဲ့ဦးရထွက်က VOA ကိုပြောပါတယ
်အဲကျွန်တော်တို့ကြီးလေအမြောက်တန်ရက်ကပူပေါင်းတဲ့စီးရေးလေ့ကျင့်ခန်းဖြစ်ပါတယ်လေ့ကျင့်ခန်းဆောင်ရွက်ခဲ့တာတော့ကျွန်တော်မြန်မာပြည်အလဲပိုင်းမှာဖြစ်ပါတယ်အဲ့တော့ဒီလိုလေ့ကျင့်ခန်းမျိုးဆောင်ရွက်တာကတော့ကျွန်တော်တို့ဒီကနေ့တက်မတော်ကိုကျွန်တော်တို့ကနိုင်ငံတကာအစ်စ်မီတဲ့ standard army တခုဖြစ်ကျွန်တော်တို့ကတည်ဆောက်နေတယ်။ဒါမှမဟုတ်ကျွန်တော်နိုင်ငံမှာအရင်တုန်းကတော့အဲ့ဒါဒီပြည်တွင်းလက်နက်ကိုင်ပဋိပက္ခနဲ့တက်ဆိုင်တဲ့အဲတိုက်ပွဲတွေပဲကျွန်တော်ကလုပ်နေကြရတော့ဒီလိုမျိုးတမင်ရိုးကြစစ်ရေးလက်ချင်ခံတွေကိုကျွန်တော်တို့ကထိထိရောက်မလုပ်နိုင်ခဲ့ဘူးပေါ့။ဒါမှမဟုတ်လွန်ခဲ့တဲ့နှစ်ကစပြီးတော့တက်မတော်အနေနဲ့အဲ့လိုဒီလိုလက်ချင်ခံတွေကိုဆောင်ရွက်တာပါ။ဒါဟာကျွန်တော်တို့ကဘုရုမှရည်ရွယ်လို့တော့လုပ်တာမဟုတ်ပါဘူး။အဓိကတော့ကိုယ်တက်မတော်ဟာနိုင်ငံတကာတက်မတော်တွေဆင်နွှဲတဲ့တမယိုးကြစစ်စီရေးမျိုးကိုလှုပ်ဆောင်နိုင်စွမ်းရှိအောင်မေးချင်တာဖြစ်ပါတယ်
။မြန်မာစစ်တပ်ရဲ့စစ်ရေးလက်ချက်မှုတွေကိုနိုင်ငံမှာရုပ်သံလိုင်းတွေနဲ့အစိုးရသတင်းစာတွေမှာလည်းခက်ခဲနနာဖော်ပြထားပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်ကတော့စစ်တပ်ရဲ့စစ်ရေးလက်ချက်မှုတွေနဲ့ပတ်သက်ပြီးတော့လူသိရှင်ကြားထုတ်ဖော်ပြောဆိုတာမျိုးမရှိခဲ့ပါဘူး။လက်ရှိတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းလက်ထက်မှာတက်မတော်ရဲ့စစ်ရေးလက်ချက်မှုပါဝင်တက်မတော်ရဲ့ဆောင်ရွက်ချက်တွေကိုပြည်သူသိတဲ့အတိုင်းအတာမျိုးအထိသတင်းတွေထုတ်ပြန်ခွင့်ရှိလာတာလို့လည်းဦးရထွက်ကပြောပါတယ်
။အခုချိန်မှာတော့တက်မတော်ကအဲကျွန်တော်တို့ဒီသူ့ရဲ့လှုပ်ဆောင်ချက်တွေကိုနိုင်ငံတော်လုံခြုံရေးကိုမထိခဲ့ဘူးဆိုရင်ပြည်သူတွေကိုတတ်နိုင်တယ်များအသိပေးပြီးတော့မှလှုပ်ဆောင်မယ်ဆိုတဲ့မူဝါဒရအခုလိုမျိုးကြေကြေပြန့်ပြန့်သတင်းထုတ်ပြန်ခဲ့တယ်လို့ပြောလို့ရပါတယ
်။စည်ရေးလက်ချင်းငန်းတွေမှာတော့တက်မတော်လေကဂျင်ဟန်ရင်တွေနဲ့တိုက်လေရင်တွေကရန်သူပြစ်မှတ်ကိုကြိုတင်ချေမှုန်းတာလက်နက်ကြီးတက်တွေနဲ့တန်ကြပ်ကတက်တွေပူးပေါင်းပြီးတော့ရန်သူကိုချေမှုန်းတာနဲ့ပတ်သက်တဲ့လက်ချက်မှုတွေလှုပ်ဆောင်ခဲ့တာကိုရုပ်သံလိုင်းတွေမှာပြသခဲ့တယ်လို့ YouTube မှာလည်းဗီဒီယိုဖိုင်တွေတင်ထားတာကိုတွေ့ရပါတယ်။စစ်မြေပြင်လို့တွေ့ကြုံရဖို့နဲ့မိမိတို့ပိုင်ဆိုင်တဲ့လက်နက်တွေကိုထိထိရောက်သုံးနိုင်ဖို့လက်တွေ့စစ်ရေးလက်ချက်မှုတွေပြုလုပ်ရတာဖြစ်တယ်လို့လည်းစစ်ရေးလက်ချက်မှုအခမ်းအနားမှာတက်မတော်ကာဝေးဦးစီးချုပ်ကပြောဆိုခဲ့တာကိုအစိုးရပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့တက်မတော်နေ့စစ်ရေးပြအခမ်းအနားမှာဒုံးလက်နက်တွေတန်ကြပ်ကကားတွေနဲ့လေကြောင်းပြတ်တမှုတွေပြုလုပ်ခဲ့တဲ့အချိန်တုန်းကတိုင်းဒေသလက်နက်ကိုင်တွေကမြန်မာအစိုးရဘက်မှဝေဖန်မှုတွေရှိခဲ့ပါတယ်။ပြည်ရင်းရဲ့အပြစ်ဒဏ်များသေးတဲ့အခုလိုကာလမှာမြန်မာစစ်တပ်အနေနဲ့စစ်ရေးလက်ချက်မှုတွေလှုပ်ဆောင်ပြတာဟာတိုင်းဒေသတွေပါဝင်လက်နက်ကိုင်တွေအတွက်စိုးရိမ်စရာအနေထားဖြစ်တယ်လို့နိုင်ငံရေးပြတဲ့သဘောမျိုးလိုယူဆနိုင်တယ်လို့လည်းမြန်မာရေးလေလံသုံးသပ်သူတွေကပြောဆိုနေကြတာပါ။စစ်တပ်ရဲ့စစ်ရေးလက်ချက်မှုနဲ့ပတ်သက်ပြီးတော့အထိပ္ပယ်အမျိုးမျိုးသုံးသပ်လို့ရပေမယ့်အခုဒီကြိမ်စစ်ရေးလက်ချက်မှုဟာလက်နက်ကိုင်တိုင်းဒေသတွေကိုချင်းချောက်တဲ့ပုံစံဒါမှမဟုတ်နိုင်ငံရေးပြတဲ့သဘောမျိုးတော့ဖြစ်နိုင်မဲ့အနေထားမရှိဘူးလို့ယူဆရတဲ့အကြောင်းမြန်မာရေးလေလံအကဲဖြတ်ဥပပိုလ်ချုပ်ငင်းကပြောပါတယ်
။ဘလို့ interpret လုပ်တယ်လဲဆိုတော့မှမူတည်တယ်။သဘောကဟာလားအစိုးရကတော့အင်အားပြတယ်လို့ယူဆလို့ရတယ်လို့ရှိတန်တရားရှိရင်အစိုးရအင်အားပြတယ်လို့ယူဆပါမယ်။နိုင်ငံရေးအကြည့်ပြန်လဲအဲ့ဒါအတားရအောင်သူတို့အင်အားပြတယ်လို့ယူဆလို့ရတာပဲ။ဘာကြောင့်လဲဆိုတော့သူတို့ဒီဟာကျင့်တာကစွန့်ရည်တက်အောင်ကျင့်တာဟုတ်နော်။သို့တော့စွန့်ရည်တက်တယ်ဆိုတာကခုနလိုနိုင်ငံရေးကအင်အားပြတယ်ဆိုတာကတော့တွေးကျင်တယ်လို့တွေးလို့ရတယ်ဒါဟိုတန်တရားပေါ်မှာမူတည်တယ်။ဆိုတော့သို့တော့ဒီလိုလေ့ကျင့်တဲ့ဟာကတော့စစ်တပ်တပြည်နဲ့တပြည်တိုက်ဖို့အတွက်လေ့ကျင့်နိုင်တဲ့ကိုဆိုင်တယ်လက်နက်ကင်နဲ့တိုက်တယ်ဆိုတာကပြည်တွင်းပေါ့ပြည်တွင်းလက်နက်ကင်ချင်းချင်းတိုက်တယ်ဆိုတာကတကယ်တမ်းကျတော့ကြီးတဲ့နဲ့ပဲတိုက်ရတာကျန်တာတွေဘာမှသိမလို့
ဘူးတဲ့ရဲ့စီးရေးလေ့ကျင့်မှုပေါ့တုံးပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့ဥယျထုတ်ကတုံးပြန်ချက်ကတော့
ပြည်နိုင်ငံမှာမဆိုရင်တမယိုးကြစီးရေးလေ့ကျင့်ခန်းတွေဟာအဲ့နိုင်ငံကတပ်မတော်တွေမှာမဖြစ်မနေလေ့ကျင့်ရတဲ့လေ့ကျင့်ခန်းပဲဒါတတိယဖြစ်ပြောတင်တန်းလို့ဟာမျိုးတင်တန်းသဘောပါပဲကျွန်တော်အိန္ဒိယနိုင်ငံတွေဖြစ်တဲ့အဲ့ဒါထိုင်းနိုင်ငံမလေးရှားစင်ကာပူနောက်တစ်ခါကျွန်တော်တို့အိန္ဒိယဆိုတဲ့နိုင်ငံတွေမှာလည်းဒီလိုလေ့ကျင့်ခန်းမျိုးတွေလုပ်နေရှိပါဒါမှမဟုတ်ဒီလေ့ကျင့်ခန်းလုပ်ခြင်းဒီတက်မတော်တရက်မှာတမယိုးကျပုံမှန်လုပ်ဆောင်ရတဲ့လုပ်ငန်းတစ်ခုပဲဖြစ်တယ်ဒါဟာကျွန်တော်တို့ဆွေးနွေးနေတဲ့ငင်းချိုင်းလုပ်ငန်းစဉ်တွေလည်းဘာမှထိခိုက်စရာအကြောင်းမရှိပါဘူး
မြန်မာစစ်တပ်ရဲ့စည်ရေးပူပေါင်းလေ့ကျင့်မှုအခမ်းအနားကိုတက်မတော်ကာဝေးဦးစီးချုပ်နဲ့အတူကြီးရီလီကာချုပ်တွေတက်မတော်တမ်းမြင့်လေ့ကျင့်ရေးအကြောင်းကအကြောင်းဝင်ကြီးတွေနိုင်ငံတော်ကာဝေးတက်ကတူကအရာရှိတွေလည်းတက်ရောက်ခဲ့ကြတာပါခင်ဗျာ